2016ခုနှစ်ဇူလိုင်လတုန်းကမန္တလေးမြို့မှာဖြစ်ခဲ့တဲ့ပြည်ပခါအတွင်းကိုထွန်းထွန်းတည်ဆုံခဲ့မှုမှာတရားခဏ်အဖြစ်ဆွဆွဲခံရသူ12ဦးကိုမန္တလေးခရိုင်တရားရုံးကနှစ်ရှည်ထောင်ဒဏ်10နှစ်ကနေ16နှစ်အထိအသီးသီးချမှတ်လိုက်ပါတယ်။အဲ့ဒီထဲက5ဦးဟာတက်သေးမရှိပဲအပြစ်ပေးခံရတာဖြစ်လို့တိုင်းတရားလွှတ်တော်အထိအယူခံတင်ဖို့ပြင်ဆင်နေတဲ့အကြောင်းတရားခဏ်အဖြစ်ဆွဆွဲခံရသူတချို့ရဲ့ရှင်းလင်းကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းချေဆိုင် VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်။
ပြီးခဲ့တဲ့2014ခုနှစ်ဇူလိုင်လအတွင်းမန္တလေးမြို့ကဘာသာရေးပဋိပက္ခအတွင်းဖြစ်ပွားခဲ့ရတဲ့စူပူအကြမ်းဖက်မှုတွေမှာလူ2ဦးသေဆုံးခဲ့ရပြီးထိခိုက်ဒဏ်ရာတွေလည်းရရှိခဲ့တာပါ။ဒီထဲမှာကိုထွန်းထွန်းဆိုတဲ့လူ2ဦးသေဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့တရားခဏ်နေအဖြစ်အစ္စလမ်ဘာသာဝင်12ဦးကဆွတ်ဆွဲခံရပြီးဒီဇင်ဘာလ30ရက်နေ့မှာတော့ခရိုင်တရားရုံးကနေသူတို့ကိုလူတက်မှုအပါအဝင်တခြားပြစ်မှုတွေနဲ့အနည်းဆုံးထောင်ဒဏ်10နှစ်ကနေအမြင့်ဆုံးထောင်ဒဏ်16နှစ်ထိပြစ်ဒဏ်များချမှတ်ခဲ့ပါတယ်။တရားခဏ်တွေကတချို့ကိုရှေ့နေအဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့မန္တလေးမြို့ကရှေ့နေဦးသိန်းတန်းဦးကတော့ဆွတ်ဆွဲခံရသူအလုံးပြစ်ဒဏ်များချမှတ်ခံရတယ်လို့ဆိုပါတယ်
။တရားဆုံးကြာတရားမှမတူဘူး။ခိုင်တရားကကြာ။ဘယ်လိုခိုင်ရလဲ။အလုံး10နှစ်စီပါတယ်နော်
။ဟုတ်တယ်။10နှစ်
တချို့ကအချို့ကဆင်းနေမှုလေတယောက်က3နှစ်ကပိုးတယ်။နောက်ကအချို့ဖြစ်စီက6လ။အဲ့ဒါမျိုးကြီးတော့ကွဲတယ်ဒါပေမဲ့ပုံမှားဖြစ်လူတတ်မှုနဲ့ဆင်းနေကြတယ
်။ပြည်တယ်များချမှတ်ခံရသူတွေထဲမှာအသက်62နှစ်အရွယ်ဗိုလ်ကြီးဟောင်းမြင့်ဦးပါဝင်9ဦးလောက်ဟာတက်တဲ့ခိုင်လုံမှုမရှိဘဲပြည်တယ်များချမှတ်ခံရတာဖြစ်ကြောင်းဒီအတွက်တိုင်းတရားလွှတ်တော်အထိအယူခံဆက်တက်မယ်ဆိုပြီးဦးသိန်းတန်းဦးကဆိုပါတယ်
။ကိုယ်ယူခံတော့၄ရောက်တင်ပေးရမယ်။ဟောမအယူခံတရားလွှတ်တော်ဦးတက်ရမှာလေ
။ဟာ
လေတိုင်းဒေသကြီးတရားလွှတ်တော်ယူခံတက်ရမှာ။9ရောက်ကလုံးဝအပြည့်မရှိဘူး။ငါရောက်ကလုံးဝမကြည့်ဆုံးဘူးဆက်တရောက်နေမှာငါရောက်ကတပည့်အထောက်အထားလုံးဝမရှိဘူးဘယ်မရှိပဲနဲ့ကြာတာဒါကြောင့်ကျွန်တော်တို့အယူခံတက်တယ်လေတရားလွတ်တော်အယူခံတက်ပြီးတော့ဥပဒေကြောင့်ဆက်ပြီးတော့လုတ်သွားမယ်တိုင်းတရားလွတ်တော်ကိုဆက်ရမှာငါလေးတန်းတရားလွတ်တော်ကိုဆက်တပည့်လုံးဝမရှိတာငါရောက်တော့ငါရောက်တယ်အားရောက်ကတပည့်လုံးဝမရှိဘူးထောက်ထားငိမ့်သာဘူးရောက်ရောက်ပါတယ
်သူ
ဒီနေဦးကဒီသာငိမ့်ကဘူးရှင်ငိမ့်က62နှစ်
မန္တလေးမြို့မှာ2014ခုနှစ်ဇူလိုင်လကစလို့ဖြစ်ပွားခဲ့ရတဲ့စူပူမှုတွေအတွင်းလူ2ဦးသေဆုံးပြီးလူဒရာစင်ကျော်ထိခိုက်ဒဏ်ရာရရှိခဲ့တာပါမန္တလေးမြို့ကစူပူအကြမ်းဖက်မှုတွေမှာတနင်္လာရှိသူတွေနဲ့ပုံမှန်144ညမထွက်ရအမိန့်ကိုဖောက်ဖျက်တဲ့လူ400လောက်ကိုဖမ်းဆီးခဲ့ရတဲ့အကြောင်းအဲ့ဒီအချိန်တုန်းကမန္တလေးတိုင်းရဲတပ်ဖွဲ့ကပြောပါရတယ်။အဲ့ဒီအချိန်ကဘာသာရေးအသွင်ဆောင်တဲ့အကြမ်းဖက်စူပူမှုတွေကိုထိမ့်သိမ်းဖို့အတွက်မန္တလေးစီရင်သားရနယ်နိမိတ်အတွင်းကအောင်မြေသာဇံမြို့နယ်၊ချမ်းရည်သာဇံမြို့နယ်၊မဟာအောင်မြေမြို့နယ်၊ချမ်းမြသာစီမြို့နယ်၊ပြည်ကြီးတကွန်နဲ့အမရပူရမြို့နယ်၊ပသိမ်ကြီးမြို့နယ်တွေမှာညမထွက်ရအမိန့်ပုံမှန်144ထုတ်ပြန်ခဲ့ပါရရှင်။